ရှိခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တင်းရှောင်သွားသူတွေပြန်လည်လက်ခံနေရချတာရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားသဘောတူညီထားတဲ့သမ္မတရဲ့အတိုင်းလာမယ့်ဇန်နဝါရီလ23ရက်နေ့မှာပြန်လည်လက်ခံဖို့မြန်မာအစိုးရဖက်ကအသင့်ဖြစ်နေပြီလို့နေရချတာရေးဦးဆောင်စီစဉ်နေသူရှိခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီအထောက်အပံ့ပေးရေးပြန်လည်နေရချတာရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်မိရှို့ဖြစ်စီခံရတဲ့မွတ်စလင်ကျေးရွာတွေနဲ့ပြန်လာမဲ့ဒုက္ခတွေပြန်လည်လက်ခံဖို့ပြင်ဆင်ထားတဲ့စကံတွေကိုဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကိုလည်းလမ်းပြသခဲ့တဲ့လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရချတာရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကဂျပန်နိုင်ငံခြားရေးဝန်ကြီးခီးစင်အခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကမဆူမုံကဆက်သွယ်မိတဲ့အခါအခုလိုရှင်းပြပါတယ်
ဂျမန်နိုင်ငံရဲ့ဝင်ကြီးအနေနဲ့ပတ်သက်လို့ကတော့သူနေပြီးတော့မှကျွန်တော်အောက်ဆန်းစုကြည်နဲ့တွေ့တယ်တွေ့ပြီးတော့ကျွန်တော်နဲ့အတူတူမောင်းနှောက်ကိုသွားခဲ့တယ်အဲ့ဒီမောင်းနှောက်ကိုသွားခဲ့တာကတော့သူသွားခဲ့တဲ့နေရာပေါ့နော်သွားခဲ့တဲ့နေရာကြီးကတော့ပထမဆုံးကြီးကတော့ဟိုပန်တော်ပြင်ဆိုတဲ့ကြီးဝါကိုသွားတယ်ပန်တော်ပြင်ကြီးဝါကဟိုမွတ်စလင်ကြီးဝါတွေဖြစ်တယ်ပေါ့နော်အဲ့ဒီမှာမွတ်စလင်ရှိတော့သူတို့ကအဲ့ဒီမှာဟိုတချို့အဲ့ဒီမိလောင်ထားတာရှိရဲမိလောင်ထားတော့သူတို့တွေကအခုပဲတစ်ဖက်နိုင်ငံကိုထွက်သွားတာမရှိဘူးမရှိဘဲနဲ့အဲ့ဒီမှာပဲသူတို့အခြားနီးစပ်ရရသူတို့ရဲ့မျိုးရည်စီမှာပူးပေါင်းနေကြတာရှိရဲအဲ့ဒီဟာအတွက်ကိုကျွန်တော်တို့ပြန်ပြီးတော့အိတ်ဆောက်ပေးနေရရှိရဲအဲ့ဒီနေရာကိုသူကကြည်တာအဓိကဆိုတော့အဲ့ဒါလေးကိုသူတွေးခဲ့တယ်အဲ့ဒီမှာရှိရဲရွာကန်နေပေါ့သူတို့နဲ့စကားပြောတယ်နောက်ပြီးတော့နောက်ပြီးတော့ခါကြတော့အကြောင်းပြုလက်ဝဲလို့တော့ပါတယ်ဆရာပြုလက်ဝဲကလက်ခံရေးစခန်းတည်းကုန်းလမ်းလာတဲ့လူတွေအတွက်အဲ့စကန်ရဲ့စီဆောက်ပြီးစီးရဲ့အခြေအနေတွေကိုသူလေ့လာတဲ့ကြည့်ရဲ့မင်းမြန်နဲ့ဒီလောက်ပါပဲသူကတော့အဲ့ဒီစီးစဉ်မှာတော့လေ့လာတဲ့ကြည့်ရှုတဲ့မင်းမြန်စရာရှိရလေးတွေမင်းမြန်နဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ဝင်ကြီးကတော့ဝင်ကြီးတို့ကိုယ်တိုင်ပေါ့တော့ဒီဂျပန်နိုင်ငံသားကြီးဝင်ကြီးကိုကိုယ်တိုင်ဒီဖြစ်ခဲ့တဲ့နေရာတွေနောက်ဒီပြန်လည်လက်ခံရေးအတွက်ပြင်ဆင်နေတဲ့စခန်းတွေကိုလည်းလိုက်ပြပေးတယ်ဆိုတဲ့အခါကျတော့ဒီအခုလိုမျိုးဒီဟိုဝင်ကြီးတို့လက်တွေ့လောက်ကိုင်းနေတဲ့မြေပြင်အခြေအနေတွေကိုဒီလိုနိုင်ငံသားကြီးပေါ့နော်အထူးသဖြင့်ဂျပန်နိုင်ငံသားကြီးဝင်ကြီးကိုရှင်းပြခြင်းအဖြစ်ပေါ့နော်ဝင်ကြီးတို့ရဲ့တကယ်လက်တွေ့ဆောင်ရွက်နေတဲ့အခြေအနေတွေအပေါ်မှာပေါ့နော်ဘယ်လိုများဟိုစာအကျိုးသက်ရောက်မှုရှိမယ်လို့ထင်ပါလဲဝင်ကြီးတို့ကိုယ်တိုင်လည်းရှင်းပြခဲ့တယ်ဆိုတော့လေ
ကျွန်တော်ရဲ့ဂျပန်နိုင်ငံတဲ့နိုင်ငံမိတ်ဆွေနိုင်ငံတဲ့နိုင်ငံကနေပြီးတော့ဒီနိုင်ငံမှာဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုတကယ်မြေပြင်ကိုဆင်းပြီးတော့တွေ့တယ်။နောက်တော့ပြည်ပခါကြောင့်ဖြစ်ခဲ့တဲ့နေရာတွေလည်းသူရောက်တယ်။ရောက်တယ်အခုလည်းရှိမှလည်းဟိုပြန်လည်လက်ခံရေးကိုကျွန်တော်တကယ်ဟိုဒီအတေချာပြန်လည်လက်ခံဖို့အတွက်ကိုတပည့်နိုင်ငံပြန်လည်မကြီးပြန်လည်လက်ခံဖို့အတွက်ကိုသေချာလုပ်နေတဲ့ဆွဲဟာတွေလည်းသူတို့တွေ့တယ်။နောက်တော့မူဆင်အစ္စလာမ်ဘာသာကိုယ်ပိုင်မူဆင်အနေနဲ့ပတ်သက်ပြီးတော့လည်းပြန်လည်ပြီးတော့လုပ်ပေးနေတဲ့ကိစ္စတွေလည်းညင်ဝင်းနေလည်းသူအများကြီးလေ့လာခဲ့လို့ကြားတာပေါ့နော်။ဆိုတော့ဒါတွေကိုလေ့လာခြင်းအပြင်သူကဒီကျွန်တော်တို့လည်းလှုပ်ဆောင်နေတဲ့ဟာနဲ့ပတ်သက်ပြီးတော့သူနိုင်ငံကြီးဝင်ကြီးတယောက်အနေနဲ့ဒီမြန်မာထင်ထင်တွေ့ရတယ်။နောက်သိလည်းသိရတယ်၊ရှင်းလည်းရှင်းပြလိုက်တယ်ကျွန်တော်လည်းပါတာဆိုတော့လေ။ဆိုတော့ဘာဖြစ်ဟိုဒါသူရဲ့အိကတော့သူနဲ့တူတူပါလာတဲ့မီဒီယာရဲ့တော်တော်များတယ်ခင်ဗျာ။မီဒီယာတော်တော်များမီဒီယာရဲ့ညံပြပါလာတဲ့ကြောင့်အဲ့ဒီမီဒီယာတွေရတဲ့ဒီမှာသူတို့တွေ့သွားတဲ့ဟာတွေကိုဟိုပြောပြနိုင်တာပေါ့နော်ဖြန့်ဝေနိုင်တာပေါ့ဆိုတော့ကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဝင်ကြီးဂျပန်ဘက်ကတော့အများကြီးဒီပြန်လဲပြောစားဒီပြင်ဆင်နေရချထားရေးနဲ့ပတ်သက်ပြီးအကူအညီပေးဖို့အစီအစဉ်တွေလည်းရှိတာပေါ့နော်ဝင်ကြီ
းဟုတ်ကဲ့အဲ့ဒါတော့နိုင်ငံမှာနိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်နဲ့သူရဲ့တူမဲ့အခြေအနေတွေတော့သူပြောပြသွားတယ်လीအဲ့ဒါလည်းတည်ထုတ်ပြန်ပြီးသားဖြစ်တယ်နောက်ပြီးတော့ဒီဆက်ပြီးတော့လည်းသူလိုအပ်တာတွေဆောင်ရွက်မဲ့ဟိုအကူအညီနိုင်မဲ့တခြားတွေမှာလည်းဟုတ်ပါဝင်မဲ့သဘောတော့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဝင်ကြီးနောက်ဆုံးမေးခွန်းပါအခုဝင်ကြီးတို့အခုလက်တလောပြင်ထားတဲ့ January 23လောက်မှာ date သဘောမျိုးပေါ့နော်နောက်ဆုံးသတင်းပတ်လောက်မှာကြိုပြီးတော့ပြင်ဆင်ထားတဲ့ပြန်လာမဲ့လူတွေအတွက်နေရာချထားရေးအစီအစဉ်ကရောအခြေအနေနောက်ဆုံးဘယ်လိုများရှိပါလဲရှင
်ဆိုတော့ကျွန်တော်တို့ဒီလက်ခံရေးစခန်းခုဒါတည်ပြီးလားဒီတောင်မြေလဝဲနဲ့ငခုရအဲ့ငခုတော့ကျွန်တော်တို့ရောက်ခဲ့ပြီတောင်မြေလဝဲကတော့ဂျပန်နိုင်ငံရဲ့ဝင်ကြီးနဲ့မနေ့ကရောက်ခဲ့တဲ့အတွက်ကြောင့်ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီနေ့တော့ထပ်မသွားဘူးမနေ့ကတွေ့ခဲ့တဲ့အချိန်ကြီးရတော့ဒါမဲ့23ရက်နေ့မှာစတင်လက်ခံဖို့အဲ့ဒီရိတ်မှာအဆင်သင့်ဖြစ်မယ်အခုလည်းပြီးသင့်တဲ့နောက်တော့ပြီးဆိုတော့ဟိုတစ်ခါတည်းကိုလည်းဟိုတိတ်နေချီဝင်တာမဟုတ်ဘူးစစ်စစ်ပြီးမှပြန်ဝင်ရမှာဖြစ်တဲ့အတွက်ကြောင့်နော်ဟိုအင်အားကျွန်တော်တို့ကတော့ဟိုဒီထောင်နဲ့ချီတဲ့လူတွေလက်ခံနိုင်တဲ့အင်အားတော့ကျွန်တော်တို့အခုလက်ရှိမှာအစင်းနေဖြစ်ပြီးအဲ့တော့23ရက်နေ့ကျလို့ရှိရင်စတင်ဝင်ရောက်မဲ့သူတွေအတွက်ကိုကျွန်တော်တို့လက်ခံနိုင်ဖို့ပဲတည်နေပြီပေါ့နော်ဒါတောင်းယူလည်းဝယ်ဒီနေ့ကျွန်တော်တို့အခုရအောင်ရောက်ခဲ့တယ်ဗာအစင်းဖြစ်ဖို့အတွက်ကိုအစင်းနဲ့ဖြစ်မယ်အဲ့ကြလို့ရှိရင်အနောက်ကဂျာစခန်းကတော့ဟိုရင်လှဖို့ခေါင်းဘုကောင်ဂျာစခန်းတက်လို့လေကျွန်တော်တို့အခုရောက်ခဲ့ပြီရောက်ခဲ့တဲ့ခါကျတော့အဲ့ဒီမှာလည်းအစင်းဖြစ်မယ်ဆိုတာကတော့ကျွန်တော်တို့မှာ တမတ်ချက်ရဲ့တဲ့ဖြစ်မယ်အဆင်သင့်ကိုဖြစ်နေမယ်လက်ခံလို့ရမယ်ဆိုတော့ကျွန်တော်ဒီမှာပြောချင်တယ်ဒီနောက်ပဲခင်ဗျာလေးလေးပြဟိုတရားရင်ပြန်တက်တော့မယ်ဆိုလို့ပါခင်ဗျာ